ဒီဘက်တင်းနေအနာသိမ့်မှုပေါ့နော်ဒါတက်ကတော့အနာသိမ့်တယ်လို့ပြောတာပေါ့တော့အဲ့ဒီအချိန်ကြီးဖြစ်လာတာကိုနိုင်ကရက်သက်ရှိတဲ့ဆက်ဆံရေးပြည့်စည်တာကိုကြားတာပဲကျွန်တော်လည်းပဲမြင်ပါတယ်အဲ့တော့ဒီအချိန်ကာလကန့်သက်ချက်တွေအရခွေကြီးဘုံ2008အရာအနာသိမ့်တယ်ဆိုတော့နှစ်နှစ်အတွင်းမှာသူကရွေးကောက်ပွဲလုပ်ပြီးရဆိုအဲ့တော့မှမလုံနိုင်ဘူးဆိုရင်တော့ဖွဲ့စည်းပုံအခြေခံဥပဒေဟာသူတို့ကိုယ်တိုင်ကဖြတ်သိမ်းလိုက်ပြီဆိုတဲ့သဘောတရားတွေဒါကြောင့်သူကနှစ်နှစ်အတွင်းရုပ်ောက်ပွဲပြန်လုပ်ပေးမယ်ဆိုတော့တော့သူကဖွဲ့စည်းပုံကိုကိုးကားပြီးတော့သူကတိပြုတာကိုတွေ့ရပါတယ်။ဆိုတော့ဒါပေမဲ့ဟိုပြည်သူတွေရဲ့အမြင်ပါကစစ်တပ်ကရုပ်ောက်ပွဲတွေလုပ်ပေးတယ်။1990ရုပ်ောက်ပွဲရော2020ရုပ်ောက်ပွဲရလဒ်ရောချက်သိမ်းခံရတယ်ပေါ့အကောင့်တွေမပေါ်ဘူးဆိုတဲ့အချိန်မှာရွေးကောက်ပွဲလုပ်ပြီးတက်လာတဲ့ကိုယ်စားလှယ်တွေကိုအာဏာသွင်းမယ်ဆိုတဲ့ကတိလောင်တွေကတော့ပြည်သူတွေရဲ့ယုံကြည်မှုကိုရမှာမဟုတ်ဘူးလို့ကျွန်တော်တို့အဲ့လိုပဲမြင်ပါတယ
်အာဏာသိမ်းတယ်လို့ပြောရတယ်ဒါပေမဲ့အကုန်လုံးကလက်ခံထားတာကတော့ဒါအာဏာသိမ်းတာပေါ့နော်ဒါပေမဲ့ပြည်သူလူထုကလည်းဒီလူမျိုးလုတ်တဲ့ကိစ္စအပေါ်မှာလက်မခံပဲအခုချိန်ထိစန့်ကျင်ဆန္ဒပြတာတွေရှိတယ်ပြီးတော့နိုင်ငံတော်မှာလည်းတိုက်ပွဲတွေဖြစ်လာနေတယ်ဒီလိုအချိန်မှာဒီအိမ်ဆောင်အစိုးရဖွဲ့တဲ့အတွက်တိုင်းပြည်တွက်ရောဘာတွေများထူလာနိုင်မှာမို့လို့လဲပြည်သူတွေကဒီစစ်ကောင်စီကိုဒီအာဏာသိမ်းတဲ့ကတောက်လျှောက်စန့်ကျင်လာတာအိမ်ဆောင်အစိုးရပဲဖြစ်ဖြစ်စစ်ကောင်စီပဲဖြစ်ဖြစ်လူလူကတော့သူတို့ရဲ့လက်မခံမှုဆိုတာကိုပြနေတာလေအဲ့အခုလိုမျိုးဒီလိုအချိန်မှာအိမ်ဆောင်အစိုးရဖွဲ့လိုက်တဲ့အတွက်ရောတိုင်းပြည်အတွက်ဘာများထူးလာမှာမို့လို့လဲ
အဲ့တော့ကျွန်တော်တို့ကအာဏာမသိခင်ပါလည်းပဲဒီကိစ္စကိုနိုင်ငံရေးရဖြေရှင်းကြဖို့အတွက်ကျွန်တော်တို့တိုက်တွန်းပြောဆိုခဲ့တာရှိပါတယ်အဲ့တော့အာဏာသိပြီးကစားသိပြီးပြီးချင်းမှလည်းလက်လွန်ရှင်လွန်နေမဖြစ်ခင်မှာသူ့ဆုံးဆင်းရဲနိုင်ဖို့အတွက်ဒါကြောင့်ငွေဆောင်ရွက်မှုတွေလိုအပ်တယ်ဆိုတာကိုကျွန်တော်တို့အတတ်နိုင်ဆုံးသက်သက်ဆက်ခဲ့ကြတာကြီးတိုက်ချူပန်းခဲ့ကြတာကြီးကလည်းမအောင်မြင်ခဲ့ဘူးပေါ့နော်ကျွန်တော်တို့အဲ့တော့အခုချိန်ဒီမှာကဒီအာဏာသိမ်းမှုနဲ့ဒါဖြစ်ကတက်ပြတ်ထားတာတွေဖန်စီထားတာတွေနဲ့ပတ်သက်လို့လူလူရဲ့စိတ်ခံစားမှုမကျေနပ်မှုကဒါတော်တော်ကိုပြင်းပြင်းထန်ထန်ဖြစ်ခဲ့ဒါကြောင့်မို့လို့လဲအာဏာသိမ်းပြီး6လအထိဟာခုခံဆန့်ကျင်မှုတွေကပုံသဏ္ဍာန်မျိုးစုံနဲ့ဖြစ်ပေါ်နေတယ်အဲ့တော့တခုရှိတာကကျွန်တော်တို့ကနိုင်ငံရဲ့လားရာဘူးတော့ဒီစိတ်ခံစားမှုတွေကိုကြော်လွန်ပြီးတော့ပြည်သူတွေထိခိုက်နေတာမျိုးအနေဆုံးဖြစ်အောင်ပြီးတော့ဒီဒီမိုကရေစီရေးဖက်ဒရယ်ရေးလမ်းကြောင်းပေါ်ကိုပြန်ရောက်အောင်ကတော့အဲနိုင်ငံရေးနည်းလမ်းအရပဲစူးစမ်းရမယ်လို့ကျွန်တော်ကတော့ယုံကြည်တယ်။ဒါကြောင့်မလို့ကျွန်တော်တို့ကဒီပြဿနာတွေဟာနိုင်ငံရေးပြဿနာဖြစ်တဲ့နိုင်ငံရေးအရပဲဖြည့်ရှင်းရနိုင်မယ်လို့ကျွန်တော်တို့ကတော့အဲ့လိုပဲမြင်ပါတယ
်။ဒါပေမဲ့အခုသွားနေတဲ့ပုံစံကနိုင်ငံရေးအရဖြည့်ရှင်းတဲ့ပုံစံမျိုးတွေ့ရလို့လားအဲ့လိုမျိုးသွားနေတာဟုတ်ရဲ့လား
။အခုကတော့ဒါကဟိုပြိဋကကာလဖြစ်တဲ့အခါကျတော့ဒီလက်ရှိအခြေအနေကိုထိန်းချုပ်ဖို့အတွက်စစ်ကောင်စီကလည်းဒီအတတ်နိုင်ဆုံးသူစူးစမ်းနေတယ်။အဲ့တော့ဒီဘက်ကလည်းအုပ်ချုပ်လို့မရအောင်နီလန်းမျိုးစုံနဲ့ဆက်ကျင်ဖို့ဆိုပြီးလုပ်နေတော့အခုကတော့ဟိုထိတ်တိုက်ဖြစ်နေတဲ့အခြေအနေကြီးဟာဟိုနောက်ဆုံးတော့အလုံးစုံပြတ်သုံးရေးကိုဥတည်ပြီးသွားနေတယ်ဆိုရင်တော့အဓိကကတော့အာဏာကိုချုပ်ကန်ထားတဲ့စစ်ကောင်စီကတော့တာဝန်အရှိဆုံးပေါ့အဲတော့သို့တော့ကျွန်တော်တို့ဒီနိုင်ငံရေးမှာပါဝင်ပတ်သက်နေတဲ့အဆုံးဖြတ်ပေးနိုင်တဲ့သူအားလုံးကလည်းအချိန်ချင်းမှာဒီကိစ္စကတာဝန်ယူရမယ့်ကိစ္စလို့ကျွန်တော်တို့မြင်ပါတယ်အဲတော့ဒါကြောင့်မလို့ဒါကျွန်တော်တို့အတက်နိုင်ဖို့ခေါင်းအေးထားပြီးတော့ဒီဒီမိုကရေစီလမ်းကြောင်းပေါ်ကိုပြန်ရောက်လာအောင်အားလုံးဝင်ပြီးတော့နိုင်ငံရေးဒီလမ်းကိုပဲကံကြိုးစားတင်တယ်လို့ကျွန်တော်တို့မြင်ပါတယ်
ဒါပေမဲ့ရှေ့မှာလည်းဒီလိုတာတကားတွေရှိခဲ့တယ်။အခုရင်ကလေးကပေါ့60နှစ်ပဲဖြစ်ဖြစ်90ပဲဖြစ်ဖြစ်စစ်တပ်ကအာဏာသိမ်းတယ်အိမ်ကောင်းဆိုးရောက်ဖွဲ့တာတို့ဘာလို့လုပ်တယ်။ဒါပေမဲ့နှစ်ပေါင်းများစွာကြာခဲ့တယ်။အခုတစ်ချိန်မှာရောဒီနှစ်နှစ်ဆိုတဲ့ဥစ္စာကဖြစ်နိုင်ပါမလား။ပြည်သူတွေကလည်းအတွေ့အကြုံတွေဒီလိုမျိုးသမိုင်းသင်္ကန်းသားတွေရှိတော့မယုံဘူးဆိုတာလည်းတစ်ဖက်မှာရှိနေတယ်
။ဒါ60နှစ်အာဏာသိမ်းတော့ဆိုလို့ရှိရင်လည်းအဲ့ဒီအချိန်တုန်းကဆိုရှယ်လစ်ဟိုဖြစ်သွားတဲ့အချိန်ပေါ့။အဲ့တော့ဒါဆိုရှယ်လစ်အနိုင်ကိုသွားမယ်ဆိုတော့မဲ့လုံးနဲ့အာဏာသိမ်းရအောင်เนาะအဲ့တော့အခုဒီဘက်မှာကတော့စစ်တပ်ကဒီတိုင်းသွားလို့မရဘူးဆက်အာဏာရှင်ပုံစံနဲ့က legitimacy ဘယ်လိုမှမရနိုင်ဘူးဆိုတဲ့အခါမှာ2008ဖွဲ့စည်းပုံအရအုပ်ချုပ်မှုပုံစံကိုကြောင်းမှုကြိုးစားတယ်အဲ့ဒီမှာပထမဦးဆုံးတက်တန်း၅နှစ်မှာသူကဒီ liberalize လုပ်တဲ့စာတွေကိုတော်တော်များများလုပ်ခဲ့တယ် ဒါပေါ်မှာတော့အဲ့ဒီချိန်တုန်းကလူမပြောင်းမူပြောင်းဆိုတဲ့ပုံစံမျိုးနဲ့လုပ်ခဲ့တယ်အဲ့တော့ဟိုဓမ္မဂုရုကြီးအခုကြောင်းကာလမှာဒီဖြေလျှော့တဲ့ကာလကိုခိုင်မအောင်လုပ်ရမယ်အစ်အဲ့ဒီအစ်မှာဒါကျွန်တော်တို့ဟလာအခုလိုအာဏာပြန်သိမ်းခံရတဲ့အချိန်မျိုးကိုရောက်လာတယ်လို့မြင်တယ်ဒါကြောင့်မလို့ဟိုတပ်ဖက်ကလည်းပဲစစ်စိုးရပုံစံနဲ့တော့ဆက်သွားလို့မရဘူးနောက်တစ်ခုကဒါတကယ်တ let you account a poor idea that we be at all. Tapaka, he didn't tell me, look, look at me, so a chicken out of Shitida, two doors, and a look at Benu Pongjane, below a shake, net young men, so they pizza a poma, and a look, or a yapa sipper, and he can't even get a little bit of the game. I don't believe, and a look at the Achinigani Pido, that this county Achinigani Pido, the Mukwezi Lanjong Federal Lanjong. เพราะฉะนั้นที่เนี่ยที่ยังไงหลังจากสุราพิลาราคุณได้ก็พิจารณาดีเลเวลไลท์สุดเด็ดกาลาโฟที่ช่วยกาลามาพิลาเรื่องเช่นนี้ดีกว่าจันทร์รู้คุณเอาแค่จ้ามาตัวอ่อนน้อยอารมณ์แบบปองดูในเพียงจุดจับดูดูเลยแล้วก็เช่นนี้มาสุดเด็ดกาเอียดตรงที่อันนั้นเป็นเนี่ยที่ท่าเจ้าปนาห้องนี้ก็ไม่ใช่ไหนเนี่ยเพียงเจ้าปนาติดดีแล้วก็ไอ้พวกที่ติดดีทักทับอยู่ปอลาเรื่องที่ท่าอะไรก็ฮะเช่นจะอันนี้เนี่ยเลยจ้าลุงเราจะติงงานได้ยังสิบ
အဲ့ရနေပြီးတော့ကူးပြောင်းလာတဲ့ဒီသိမ့်စိန်အစိုးရလက်ထက်မှာဒါတွေကကြုံခဲ့ပြီးတောင်းအောင်တစ်ခါပြန်ပြီးတော့သွားနေရင်းနဲ့ကနေစစ်တပ်ကပြန်ပြီးတော့အာဏာသိမ်းတယ်ဆိုဟိုပြန်ပြီးတော့ဒီလိုမျိုးအာဏာသိမ်းတယ်ဆိုတော့ဒါတစ်ခါပြန်ပြီးတော့စတယ်လို့ဖြစ်မနေဘူးလားဒါကြီးကိုပဲပြန်ပြီးတော့ထက်ခါဖြစ်နေတဲ့ဟာမျိုးဖြစ်မနေဘူးလား
အဲ့တော့ကျွန်တော်တို့ဒီအကူအပြောင်းကိုဘယ်လိုစီမံခန့်ခွဲသလဲဆိုတဲ့အပေါ်မှာတော့အားလုံးကတာဝန်ရှိတယ်လို့မြင်တယ်။အဲ့တော့နောက်တစ်ခုကတော့စစ်တပ်ကဟိုပြောရရင်တော့ဒါသူလူလူလုံးစင်အတိုင်းဟလာအတင်းမှမှုဖြစ်လာပြီးပဋိပက္ခဖြစ်လာပြီးဆိုရင်အင်အားသုံးပြီးတော့ဒီလူနဲ့ဆက်တက်တဲ့ကိစ္စဟာဒါလည်းဒါအခြေမဟုတ်ဘူးဒါနီးလန်းဖို့ဘူးသက်တနာတွေကပို့ပို့ချုပ်ပြင်းတယ်အထူးသဖြင့်လူလူရဲ့ဒါမယုံကြည်မှုမကျေနပ်မှုဒေါသကပို့ပို့ပြီးတော့ကြီးလာရင်လောင်လာနဲ့ရွေးကောက်ပွဲတွေကအယုံကြည်မှုရှိဖြစ်သွားမယ်။ဒါကြောင့်မလို့ကျွန်တော်တို့ကဟိုနိုင်ငံရေးနီးလန်းဟလာနိုင်ငံရေးပါတီတွေတည်ထောင်နေဆိုတော့လေနိုင်ငံရေးအရဖြည့်ရှင်းဖို့အတွက်ကိုဒါအဓိကဥတည်ကြတာဆိုတော့အဲ့ဒီအခြေအနေတွေပြည့်ရွှင်းသွားပြီဆိုရင်အလုံးကဟလာဟိုဘယ်နဲ့ကိုလည်းလည်းမချမှရမယ်ဆိုတဲ့အခြေအနေမျိုးကတိုက်ကြည့်တော့အင်မတန်အန္တရာယ်ကြီးတယ်လို့ပဲမြင်ပါတ
ယ်။အခုဆိုရင်စစ်တပ်ကအာဏာသိမ်းတာ6လရှိသွားခဲ့ပြီ။ဆိုတော့ဒီ6လကာလအတွင်းမှာဒီတိုင်းပြည်ရဲ့အခြေအနေပေါ်မှာရောအခုအနေနဲ့ဘယ်လိုသုံးသပ်လဲ
။ဟိုအဓိကကပြီးခဲ့တဲ့ကိုဗစ်ကာလဒီပထမလိုင်းဒုတိယလိုင်းမှာတည်းကနိုင်ငံရဲ့စီးပွားရေးကတော်တော်ထိခိုက်တယ်။အဲ့ဒီဒါနဲ့မှမှဒီအာဏာသိမ်းမှုဖြစ်လိုက်တဲ့အချိန်မှာဒါနိုင်ငံတကာရင်းနှီးမြှုပ်နှံသူတွေဘက်ကယုံကြည်မှုရောပြီးတော့ဒီစီးပွားရေးအခြေအနေကြောင့်လုပ်ငန်းတွေပြတ်သွားတာလုပ်ငန်းတွေပြဿနာတွေအများကြီးဖြစ်သွားတယ်။အဲ့တော့ဒီပြဿနာရဲ့အကျိုးအဆက်မှာတတိယလိုင်းရကြတော့အရင်တိုင်းတွေတဲ့ပူးဆက်မှုကလည်းပုံပြီးတော့မြန်ဆန်တယ်လို့ရောဟာရဲ့တက်ရောက်မှုကလည်းပုံပြီးတော့ပြင်းထန်တယ်။ဒါကြောင့်မလို့ဒီဟာကအခုလောလောဆယ်မှာတော့အားလုံးဝိုင်းပြီးတော့ဟိုဖြည့်ရှင်းတဲ့နဲ့လူသားဘဝလုံခြုံမှုအတက်အန္တရာယ်ပြဿနာဖြစ်နေတယ်။ဒါကြောင့်မလို့ကျွန်တော်တို့ကနိုင်ငံရေးပဋိပက္ခတွေရတော့ကျွန်တော်တို့ဆက်ပြီးတော့ရင်ဆိုင်ရမှာပဲ။သို့တော့ဒီအချိန်မှာဒီကိုဗစ်ကာကွယ်ထိန်းချုပ်ကုသရေးကိစ္စကတော့နံပါတ်1ဦးစားပေးအနေနဲ့ကျွန်တော်တို့ဝိုင်းဝန်းပြီးတော့ဆောင်ရွက်ဖို့လိုတယ်လို့မြင်ပါတယ်။အဲ့တော့နိုင်ငံရေးပြည်ထနာကတော့စစ်တပ်ဒီလိုလုပ်နေတဲ့တန်တရာကြီးကမြန်မာနိုင်ငံကလူဝဲလူတောင်ကိုမကြောင်တော့ဘူး။ကျွန်တော်တို့အိမ်နီးချင်းနဲ့တောင်ရှင်လို့မရတဲ့အခြေအနေကိုတော့ကြောက်တာကြာနေဆုံးပြီးပြက်လာ။ဒါကိုကျန်ရုံးဆွဲဖို့ကဒါစစ်တပ်တွေကဒါမျိုးဆက်လိုက်ခေါင်းဆောင်ပြီးခေါင်းဆောင်ငယ်တွေရောအကုန်လုံးဝိုင်းပြီးတော့နိုင်ငံရဲ့အနာဂတ်ကိုသိချာစဉ်းစားနေလို့ပြင်တယ်။အဲတော့ဒီဘက်ကလည်းကျွန်တော်တို့ကပြည်ထောင်စုတော်ရေးကိုလုပ်တဲ့အခါမှာ2017ဒါကြောင့်ရေကောက်ပွဲကိုဝင်ဖို့ဆုံးဖြတ်လိုက်တယ်ဆိုတာက evolution ကိုရွေးချယ်လိုက်တာ။ဟိုဆွေကဲကြောင်းလဲမှုဖြစ်စဉ်ကိုရွေးချယ်လိုက်တာ။အဲတော့ဒီဇယက်ကန်ကျော်လန်ရေးတမိုင်းကတော့190တမိုင်းကျွန်တော်တို့ဒီမှာဟိုအချမ်းမဲ့နိုင်ငံရေးနီလန်းနဲ့စူးစားခြင်းဟာအာဏာရတဲ့အသိချီဖြစ်ခဲ့တယ်အပြည့်အဝမဟုတ်ပြီလေတို့ဒါပြောကြလို့ဆိုရင်အတိုက်အခံတမိုင်းမှာပထမအဦးဆုံးအာဏာရတဲ့အထိဖြစ်ခဲ့တာဟာအောင်မြင်ခဲ့တာဟာအကြမ်းမဖက်နိုင်ငံရေးနည်းလမ်းကြောင့်အောင်မြင်ခဲ့တာဖြစ်တယ်။ဒါတော့လည်းပဲအဲ့ဒါကိုကျွန်တော်တို့ဟလာဟိုကင်ကြွယ်မှုခိန်းချောင်းမှုမှာနိုင်ငံရေးရစီတိုင်းဆောင်ရွက်မှုတွေမှာကျွန်တော်တို့ဒါပြည့်ရွှင်းသွားပြီးတော့အခုချိန်မျိုးဖြစ်လာတယ်။ဒါကိုကျွန်တော်တို့ကဒါအခုဆိုရင်လည်းမကြခင်မှာ33နှစ်ချိန်လုံးရေတော်ပုံဖြစ်တော့အဲ့တော့
ဒီရာကြီးအားတန်ပြီးတုံးချက်ဖို့အတွက်ပေါင်းပေါင်းဒုံလောက်တဲ့ကာလတစ်ခုလေးကျွန်တော်တို့မြင်ပါတယ်။နောက်အခုဆိုရင်ဒီလက်နက်ကန်တိုက်ပွဲတွေကတိုင်းပြည်အနှံ့နေရာအနှံ့မှာဖြစ်နေတယ်။အရင်တိုင်းသားလက်နက်ကန်တွေနဲ့လည်းဖြစ်နေတယ်။အခုဆိုရင်နောက်ပိုင်းဒေသခံတွေပေါ့နေရာစုံကဒေသခံတွေနဲ့လည်းတိုက်ပွဲတွေရှိလာနေတယ်။ဒီပေါ်မှာရောအခုအနေနဲ့ဗမာပြောနိုင်မလဲ။ဟိုနိုင်ငံရေးဆ
ဒီလိုအားလုံးကိုနိုင်ရှင်ပြီးတော့စဉ်းစားသုံးသပ်တဲ့အခါမှာကျွန်တော်တို့ကတော့နိုင်ငံရေးလမ်းကြောင်းဟာအချိန်မှပြန်ပြီးတော့ဒီပေါ်ပဲပြန်တက်လာရမယ်ဒီနည်းလမ်းနဲ့ပဲကြည့်ရှင်းရမယ်လို့ကျွန်တော်တို့ကယုံကြည်တယ်အဲ့တော့ဟိုဘာမှဒီကုန်နေပါတီဆိုနေဘာမှဒီဒါလက်နက်ပြန်လှုပ်ရှားမှုတမိုင်းမှာအကြီးဆုံးတိုက်ခိုက်ရေးအင်အားစုပဲအဲ့တော့ဒါတချို့လုံးကျွန်တော်တို့ကြည့်တဲ့အတွက် ကျွန်တော်တို့ကအခုဖက်စစ်တော်လိုင်းကြီးပြောတယ်ဆိုတာကဟိုတမျိုးကြီးတမျိုးကြီးအများကြီးပြီးတော့လုပ်ခဲ့ကြပြီးပြီအခြားတိုင်းနဲ့လည်းကဲအကွက်ကြီးတွေလည်းအလားတန်ရတန်ရကုတ္တပိကြနယ်ပယ်တွေဒေသတွေမှာအဲ့ဒါကျွန်တော်တို့စူးစမ်းခဲ့ကြပြီးပြီအဲ့တော့ကျွန်တော်တို့ကအခုချိန်နေမှာလည်းလည်းကျွန်တော်ရေးပြကိုဆင်သွဲဖို့ဆိုတဲ့အခါကဒီတိုက်ခိုက်ရေးအဖြစ် တကယ်ကိုကျွန်တော်တို့ဟလာဟိုအခုဖက်စစ်တော်လိုင်းကြီးပြောတယ်ဆိုတာကဟိုတမျိုးကြီးတမျိုးကြီးအများကြီးပြီးတော့နောက်ဆုံးအင်္ဂလိပ်ကဟိုသူရဲ့စနစ်တကျစုခွာပြုမယ်ဟိုဆင်မလာဟိုစစ်ကြီးအစိပ်ပိုင်းကျတော့အခုကျွန်တော်တို့ကနိုင်ငံတကာမှာဒါကဘုရားကျူရှာပြဿနာပြန်ဖြစ်နေတယ်ဟလာကျွန်တော်တို့ဘူအာဖဂန်ပြန်ပြဿနာအာတာလီဘန်ပြန်တက်လာတဲ့ကိစ္စအဆရှိတဲ့ကျင်နိုင်ငံတကာနိုင်ငံကြီးအား ตู้เย็นโบเวเปลี่ยนแปลงแต่ไข่ตาမျိုးนี่ยินสายပြီးတော့ကျွန်တော်တို့ဒါနိုင်ငံရေးယုံကြည်မှုကိုနိုင်ငံအတွက်ကိုယုံကြည်တာကိုဟိုပြောရရင်တော့တော်တော်ခက်ခက်ခဲခဲကျွန်တော်တို့ထုတ်ဖို့ပြောဆိုရတဲ့အခြေအနေရောက်နေတာဟုတ်ကဲ့ပါအခုအဲ့ဒါဆိုရင်ကျေးဇူးပါပဲဟုတ်ကဲ့ပါ